ထိုင်နိုင်ငံရွေးကောက်ပွဲလွှတ်တော်အမတ်နေရာအများဆုံးအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဂျွန်ရက်ဟာဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ရေးဒီနေ့ပါလီမန်မှာမဲခွဲကြပေမဲ့လိုအပ်တဲ့ထောက်ခံမဲ့အပြည့်အဝမရခဲ့ပါဘူး။ရှေ့သတင်းပတ်မှာဝန်ကြီးချုပ်တဲ့ရွေးချယ်ရေးထိုင်းပါလီမန်မှာထပ်မံမဲခွဲနိုင်ပြီးတော့ပီတာလင်ဂျွန်ရက်ဟာအနေနဲ့သူ့ကိုထပ်ပြီးတော့အဆိုပြုမယ်ဆိုရင်ထပ်မံရှင်းပြနိုင်တယ်လို့ရိုက်တာသတင်းမှာရေးပါတယ်။ဝန်ကြီးချုပ်တဲ့မရွေးခင်တရက်လိုမှာမနေ့ကပဲပီတာကိုလွတ်တော်မှဖြစ်ကနေဆိုင်းငံ့ထားဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကပဋိပုံအခြေခံဥပဒေတရားရုံးကိုအဆိုပြုခဲ့ပါတယ်ပီတာဟာမီဒီယာကုမ္ပဏီတစ်ခုမှစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်ရွေးကောက်ပွဲစည်းကမ်းကိုဖောက်ပြရရောက်တာကြောင့်ရွေးကောက်ပွဲမှာပါဝင်ဖို့အရေးချင်းမပြည့်မီဘူးဆိုပြီးတိုင်ကြားခံထားရသလိုဒီတိုင်ကြားချက်တွေဟာကြိုးကြောင်းစီလျော်တယ်ဆိုပြီးတော့ကော်မရှင်ကအဆိုပြုခဲ့တာပါကော်မရှင်ရဲ့အဆိုပြုချက်ဟာဝန်ကြီးချုပ်လောင်းအဖြစ်ရှေ့ကပြင်းနေတဲ့ပီတာရဲ့နိုင်ငံရေးအနာဂတ်အပေါ်မှာအကြီးအကျယ်ထိုးနှက်ချက်လည်းဖြစ်ခဲ့ပါတယ်ထိုင်းအောက်လွတ်တော်အမတ်နေရာ900မှာ152နေရာအနိုင်ရထားတဲ့ Move for Party အနေနဲ့တခြားနိုင်ငံရေးပါတီ၈ခုနဲ့အတူညီမောင်းအစိုးရဖွဲ့စည်းဖို့ပြင်ဆင်ထားပါတယ်ပါတီကောင်းဆောင်ပီတာဟာထိုင်းပြည်စနစ်ကိုအကာအကွယ်ပေးထားတဲ့ဥပဒေကိုပြင်ဖို့လုပ်နေသလိုထိုင်းဒီမိုကရေစီစနစ်ကိုဖျက်လို့ဖျက်ဆီးလုပ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့တိုင်ကြားတာတွေလည်းခံနေရပါတယ်ပီတာကတော့သူ့အပေါ်အပြည်သူကပေးထားတဲ့မျှော်လင့်ချက်နဲ့ထောက်ခံမှုတွေကိုအကောင့်ထဲပို့နိုင်ဖို့အကောင်းဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့ဒီနေ့ပြောဆိုပါတယ်ခင်ဗျာ